နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်တဲ့အမည်စင်းတွင်တင်ခံရသူ Brett Kavanaugh က1982ခုနှစ်တုန်းကလိင်မှုဆိုင်ရာအကြမ်းဖက်ခဲ့တယ်လို့ဆွဆဲပြောဆိုနေတဲ့ Christine Blasey Ford ကအထက်တော်တရားရေးကော်မတီရှေ့မှာကျက်သပရင်းနဲ့မနှပိုင်းကြရင်အများပြည်သူရှေ့မှာထွက်ဆိုမှာဖြစ်ကြောင်းသူ့ရဲ့ရှေ့နေတွေကပြောပါတယ်။ဒါပေမဲ့အခုတော့ထွက်ဆိုဖို့အတွက်ဘယ်လိုအခြေအနေတွေတတ်မှတ်ပေးရမလဲဆိုတဲ့အသေးစိတ်ကိုတော့ညှိနှိုင်းနေစေပါ။ Ford ရဲ့ရှေ့နေတွေဖြစ်တဲ့ Debra Katz, Lisa Banks နဲ့ Michael Broomwich တို့ကတော့ Ford ကအရင်ထွက်ဆိုပြီးမှ Kavanaugh ထွက်ဆိုဖို့သဘောတူခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။တခြားဘယ်တက်တွေကမှမခေါ်ဖို့အတွက်တရားရေးကော်မတီရဲ့အဆုံးဖြတ်ချက်ကိုဒီရှေ့နေ၃ယောက်ကတိတ်သဘောမချပေမဲ့သဘောတူခဲ့တယ်လို့လည်းဆိုပါတယ်။ဒေမှုဆိုင်အကြမ်းဖက်ခံရစဉ်အခန်းထဲမှာအတူရှိနေတယ်လို့ Ford ကပြောတယ်။ Kavanaugh ရဲ့တငယ်ချင်း Mike Judge ကိုတတ်တယ်ဖြစ်နေခေါ်ကြင်ကြတာဖြစ်ပါတယ်။ဒါအပြင် Ford ကိုဘယ်သူကမေးခွန်းတွေမေးမယ်ဆိုတာကိုလည်းညှိနှိုင်းနေစေဖြစ်ပါတယ်။အထက်လောက်တော့တရားရေးကော်မတီမှာ Republican Party ဝင်၁၁ဦးနဲ့ Democrat Party ဝင်က၁၀ဦးပါ။ Republican အထက်လောက်တော့မှ Lindsey Graham က Ford အတွက်ကြားနာမှုကတရားမျှတမှုရှိမှဖြစ်ကြောင်း Fox ရုပ်သံကိုပြောတယ်လို့ Democratic Party ကအထက်လောက်တော့မှ Patty Murray ကတော့Kavanaugh ပေါ်ဆွဆဲထားမှုတွေပြည့်ပြည့်စုံစုံမဆုံးဆန်းမဲ့အထက်လွှတ်တော် Republican တွေကသူ့ကိုနိုင်ငံတော်တရားရင်ကျုပ်တရားသူကြီးဖြစ်အတီးပြုတ်မယ်ဆိုရင်ကြီးမားတဲ့တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့ NBC ရုပ်သံမင်းမြန်းကမှသတိပေးခဲ့ပါတယ်။